မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့တပါတီအာဏာရှင်စနစ်ကိုကျောင်းသားလူငယ်တွေဦးဆောင်ပြီးတော့ဆန့်ကျင်တွန်းလှန်ဆန္ဒပြခဲ့တဲ့ရှစ်လေးလုံးလူမှုလှုပ်ရှားမှုဟာဒီကနေ့ဩဂုတ်လ10ရက်နေ့မှာ35နှစ်တင်တင်ပြည့်ခဲ့ပြီးဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စီရဲ့စောင့်ကြည့်ဖိနှိပ်မှုတွေနဲ့လုံခြုံရေးတင်းကျပ်မှုတွေကြားကပဲဒီကနေ့ကြာရောက်တဲ့ရှစ်လေးလုံးနှစ်ပတ်နယ်နေ့အခမ်းအနားတွေလှုပ်ရှားမှုတွေကိုရန်ကုန်နဲ့မန္တလေးအပါအဝင်နေရာဒေသတော်တော်များများမှာဒီမိုကရေစီရေလှုပ်ရှားသူတွေကပုံစံအမျိုးမျိုးနဲ့ကျင်းပခဲ့ကြပါတယ်။မပြီးဆုံးသေးတဲ့ရှစ်လေးလုံးလူမှုလှုပ်ရှားမှုကနေစစ်မှန်တဲ့ Federal Democracy ပေါ်ပေါက်လာရေးဆိုတဲ့ကြွေးကြော်ဆောင်ပုဒ်တွေနဲ့ရန်ကုန်စုလီစည်တီတော်အနီးမှာဒီကနေ့တက်ကြွလှုပ်ရှားသူလူငယ်တွေလျှက်တပြက်ဆန္ဒပြခဲ့ကြတာရှိသလိုနံပါတ်၈ဂဏန်းရေးထားတဲ့ထီးတွေစောင်းတာနံပါတ်၈ဂဏန်းရေးထားတဲ့အင်ကြီးချိတ်ဆွဲပြီးတော့ဆန္ဒထုတ်ဖော်တာတွေလုပ်ခဲ့ကြပါတယ်။မုံရွာမြို့မှာတော့ရန်ကုန်အမြင့်လန်းတပိတ်ဦးဆောင်ကော်မတီကဦးဆောင်ပြီးမုံရွာအမြင့်လန်းကျေးရွာတရွာမှာမပြီးဆုံးသေးတဲ့ရှစ်လေးလုံးလူမှုလွတ်မြောက်ရေးတို့အတူယုံဆိုတဲ့စာတမ်းနဲ့လှည့်လည်ဆန္ဒပြတာတွေလုပ်ခဲ့တယ်လို့တပိတ်ပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့တက္ကသကျောင်းသားခေါင်းဆောင်တဦးကပြောပါတယ်။တိုင်းပြည်မှာစစ်မှန်တဲ့ Federal စနစ်ပေါ်ပေါက်နိုင်မှုအတွက်ဒီကနေ့ခေတ်လူငယ်တွေအနေနဲ့နောက်မဆုတ်တမ်းဆက်လက်တိုက်ပွဲဝင်သွားကြမှာဖြစ်တယ်လို့လည်းသူကပြောပါတယ်
။ကျွန်တော်တို့လူငယ်တွေနည်းနည်းတော့ရှင်းတယ်။ကျွန်တော်တို့အားလုံးဟို generation set လို့ပြောမယ်ပေါ့နော်။လူငယ်တွေအားလုံးကဟိုဒီလက်မထွက်လာပြီဆိုခဲ့ကွာ။ဟိုကျွန်တော်တို့လူငယ် PP ဟိုရရင်ရမရရင်ခြားဆိုတဲ့အတိုင်းပဲဟိုလူစင်တာကိုမရရအောင်ရှုမယ်ဆိုတဲ့ဟိုစိတ်ကြီးအများကြီးမွေးမြူထားဖို့လိုတယ်။လူငယ်တွေကတော့ရှင်းတယ်။လူငယ်တွေကလုံးဝပြတ်သားပြီးသားဟိုလမ်းမထွက်ပြကြတော့ဒီတော်လိုင်းကြီးတော့ဆင်နွှဲနေပြီလမ်းမလည်းထွက်ခဲ့ပြီတော်ရဲလည်းရောက်နေကြပြီတော်လိုင်းကြီးတော့ဆင်နွှဲနေကြဟိုအဲ့ဒါကိုကျွန်တော်တို့ဟိုလက်ရှိလူကြီးတွေအရင်မျိုးဆက်ဟောင်းတွေလူကြီးတွေကရောဒါကိုဟိုတိတိချာချာနဲ့ကင်တွယ်ပြကြတော့လိုအပ်တဲ့အကူအညီတွေအကြံဉာဏ်တွေဟိုထောက်ပံ့မှုတွေပေးဖို့လိုတယ်လို့ယူဆတယ်တချို့တွေမှာကျွန်တော်တို့ကြုံတွေ့နေရတဲ့ဒီလူငယ်တွေလုပ်တဲ့ကိစ္စကိုဟိုကပ်ပြီးရပဲလုပ်ချင်တဲ့ကိစ္စမျိုးတွေရှိရပေါ့ဒီမိုကရေစီအရေးအတွက်လှုပ်ရှားတဲ့အခါမှာကျွန်တော်တို့အဲ့ဒါတွေကိုအဓိကထားပြကြတော့ဟုတ်ပြန်ပြန်ရမယ်လို့မြင်တယ်ဒီမိုကရေစီအတွက်ကကျွန်တော်ကတော့ကျွန်တော်လူငယ်တွေဆုံးဖြတ်ပေးတာဖြစ်တယ်ဆုံးဖြတ်သွားမယ်ဆိုတဲ့ဟာမျိုးဖြစ်တဲ့အတွက်ကျွန်တော်ကဘလူပဲအခက်အခဲပဲဖြစ်နေကျွန်တော်ကဆက်ပြီးတော့တော်လိုင်းနေဦးမှာဖြစ်တယ
်ဒီကနေ့ကြားရောက်တဲ့ရှစ်လေးလုံးနှစ်ပတ်လည်နေ့မှာမြန်မာဒီမိုကရေစီရေးအတွက်တောင်းဆိုလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေကလည်း2021အာဏာသိမ်းမှုနဲ့အတူစစ်ကောင်စီရဲ့အကြမ်းဖက်အင်အားသုံးတိုက်ခိုက်နှိမ်နင်းတာတွေကိုစန့်ကျင်ရှုံချကြောင်းထုတ်ပြန်ထားကြပြီးတော့အာဏာရှင်ကိုဆက်ပြီးတော့စန့်ကျင်ကြဖို့စီယုံနှုံးဆော်တာတွေလုပ်ခဲ့ကြပါတယ်ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွေဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတော့မပြီးဆုံးသေးတဲ့မြန်မာနိုင်ငံရဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုမှာလူငယ်တွေရဲ့အားကိုယူရှစ်လေးလုံးကအတွေ့အကြုံတွေကိုသင်ခန်းစာယူကြရမှာဖြစ်တယ်လို့ရည်မှန်းချက်တွေအောင်မြင်မှုအတွက်လူမှုလူဒန်းစာအလုံးရဲ့ပူပေါင်းပါဝင်မှုကအရေးကြီးတဲ့အကြောင်းတိုက်တွန်းပြောကြားပါတယ်
။တစ်ချိန်တည်းမှာပဲရှစ်လေးလုံးလုံးကရရှိခဲ့တဲ့သင်ခန်းစာတွေကိုကျွန်တော်တို့ပြန်ပြီးတော့သုံးသပ်ပြီးအသုံးချဖို့လိုအပ်ပါတယ်။ဆရာနာရှိစနစ်6တိုင်းမကြောက်သွားဘူးပြည်သူလူထုအားလုံးကစနစ်တစ်ခုပြပပြဖို့အတွက်ဆက်လက်ပြီးတိုက်ပွဲဝင်နေတာနေဦးတော်နိုင်ရဲ့ပုံမှုထူးခြားတဲ့အရာတွေဖြစ်ပါတယ်ရှစ်လေးလုံးမှာစတင်ခဲ့တဲ့တော်နိုင်ရေးမျိုးဆက်တွေကိုနေဦးတော်နိုင်ရေးမှာဆက်လက်တည်ဆောက်နေမကဘဲနဲ့ Federal Democracy အောင်မြင်တဲ့အထိဆက်လက်ပြီးပါဝင်တိုက်ပွဲဝင်နိုင်မှအလွှာတည်တည်ပါဝင်နိုင်မှကျွန်တော်လိုလားတဲ့စီအနာရှစ်စနစ်ဒီကြာဆုံးပြီးစစ်မှန်တဲ့ Federal Democracy ကိုထူထောင်နိုင်မှာဖြစ်တဲ့အကြောင်းအမှတ်တရပြောကြားလိုပါတယ်ခင်ဗျာ
NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေတဆင့် NUG လူခွေရေးဝန်ကြီးဦးအောင်မျိုးမင်းကအခုလိုတိုက်တွန်းပြောဆိုခဲ့တာပါရှစ်လေးလုံးကာလကမပီးပြက်ခဲ့တဲ့ဆရာနာရှင်စနစ်ခြုံငင်းရေးတိုက်ပွဲကို2021ခုနှစ်ຫນွေဦးတော်လန်ရေးမှာအဆုံးသတ်နိုင်မှုအရေးကြီးတဲ့အကြောင်းကိုတက်ကြွလှုပ်ရှားသူတွေကအခုလိုနှစ်ပတ်လည်နေ့မှာအလေးထားတိုက်တွန်းပြောဆိုနေကြတာဖြစ်ပါတယ်ရှစ်လေးလုံးလိုလားချက်တွေနဲ့တာဝန်တွေကိုမေ့လျော့ပစ်လိုက်လို့မရသလိုဆရာနာရှင်စနစ်ကိုအပီးသက်ချေမုန်းနိုင်မှုအတွက်လူမှုလူဒန်းစားအားလုံးပါဝင်ဖို့အရေးကြီးလိုအပ်နေတဲ့အကြောင်းရှစ်လေးလုံးလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီတွဲဘက်အတွင်ရေးမှူးဒေါ်နှင်းနှင်းမွေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ရှစ်လေးလုံးလူမှုဒီမိုကရေစီရေးတော်ပုံကြီးဟာဒီကနေ့ဆိုလို့ရှိရင်35နှစ်ပြည့်မြောက်ပြီဖြစ်ပါတယ်။ဒီရေးတော်ပုံကြီးရဲ့နိုင်ငံလူလားချက်တွေဖြစ်တဲ့လူခွင့်ရေးဒီမိုကရေစီရေးငြိမ်းချမ်းရေးအမျိုးသားတန်းလူရေးစတာတွေဟာခုချိန်ထိအောင်ပဲပြည့်မြောက်နိုင်ခြင်းမရှိသေးပါဘူး။ဒီလူလားချက်တွေပြည့်မြောက်နိုင်ဖို့ဆိုလို့ရှိရင်ဆရာနာရှင်စနစ်အမြင့်ဖြတ်သုတ်သင်ရေး2008ခြေဦးဖြတ်သိမ်းရေး Federal Democracy ပြည်ထောင်စုထူထောင်ရေးဆိုတဲ့ ဒီတော့လည်းရနိုင်ငံကြီးမှန်ချက်တွေအောင်မြင်ရရှိမှလာဖြစ်ပါလိမ့်မယ်ဒါကြောင့်မလို့ကျွန်တော်တို့ဒီမြို့တော်လိုင်းအင်အားစုထံကရှင်လေးလုံးရဲ့လက်ရှင်ကန်တာဝန်တွေလှူလာချက်တွေကိုကျွန်တော်တို့မမေ့မလျော့မဖို့မဆပဲနဲ့တော်လိုင်းတတိရှိရှိနဲ့ဆက်ပြီးတော့တည်ဆောင်ကြဖို့အောင်မြင်အောင်ထိဆောင်ရွက်ကြဖို့အမတန်အရေးကြီးတဲ့ကာလနဲ့ဖြစ်ပါတယ်။တပီးဆုံးလေးတဲ့ရှင်လေးလုံးဒုဒုလူမျို
င်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုမြန်မာနိုင်ငံတဝန်းနဲ့နေဆက်ဒေသတွေအပြင်ပြည်ပနိုင်ငံတွေမှာလည်းတက်ကြွလှုပ်ရှားသူမြန်မာတွေကဥဆောင်ကျင်းပခဲ့ကြပါတယ်မြန်မာနိုင်ငံမှာ1988ခုနှစ်ဩဂုတ်လ10ရက်နေ့ကចောင်းသားလူငယ်တွေဥဆောင်ပြီးတော့လူလူလူတန်းစားအလွာအသီးတွေကယဟန်းရှင်လူပြည်သူအပေါင်းပါဝင်ခဲ့ကြတဲ့တပါတီအာဏာရှင်စနစ်ပြုတ်ကျရေးနဲ့ဒီမိုကရေစီနဲ့လူခွင့်ရေးအတွက်ငြိမ်းချမ်းတဲ့တောင်းဆိုဆန္ဒပြပွဲတွေမြန်မာနိုင်ငံအနှံ့အပြားပေါ်ပေါက်ခဲ့တာပါအဲ့ဒီတော့ကအာဏာရယူထားတဲ့စစ်တပ်ကဆန္ဒပြသူလူထုကိုအကြမ်းဖက်ပြုတ်ခွဲခဲ့တာကြောင့်အပြစ်မဲ့ပြည်သူထောင်နဲ့ချီအသက်ဆုံးရှုံးခဲ့ကြရပါတယ်။ဒီလိုရှစ်လေးလုံးလူထုလှုပ်ရှားမှု35နှစ်ပြည့်တဲ့နှစ်ပတ်လည်နေ့မှာရှစ်လေးလုံးလှုပ်ရှားမှုကြီးနဲ့အတူဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ဆယ်စုနှစ်တည်းနဲ့ချီရုန်းကန်လှုပ်ရှားခဲ့ကြရတဲ့မြန်မာပြည်သူလူထုကိုအမတ်တရဂုဏ်ပြုပါကြောင်းရန်ကုန်အမေရိကန်တန်ယုံကလည်းဒီကနေ့ထုတ်ပြန်ထားပါတယ်ရှင်။